စင်ကာပူနိုင်ငံရဲ့သမ္မတအဖြစ်အမျိုးသမီးတဦးပထမဆုံးဖြစ်လာပြီးတဲ့နောက်ဒီဘော်မကျင်နဲ့ကြတဲ့စင်ကာပူနိုင်ငံသားတွေစနေနေ့ကစူဝေးဆန္ဒပြကြပါတယ်။ရွေးကောက်ပွဲကြာကြာနာနာမလုပ်တဲ့အပေါ်ပြစ်တင်ဝေဖန်တဲ့စင်ကာပူနိုင်ငံသားရာပေါင်းများစွာစူဝေးပြီးဆက်ဆက်ပါပါနိုင်ငံရေးဆန္ဒပြပွဲတစ်ခုအဖြစ်ပန်းညံတစ်ခုအတွင်းမှာတိတ်တိတ်ဆိတ်ဆိတ်နဲ့ထိုင်တပိတ်မှောက်ကြတာပါ။လွှတ်တော်ဦးတောင်ဟောင်းတူဖြစ်သူမလေးမူဆလင်လူနည်းစုဝင်ဟာလီမာယာကော့ပါစင်ကာပူသမ္မတအဖြစ်ကြာသပတေးနေ့ကကျန်းသစ္စာချင်းဆိုပါတယ်။သူနဲ့အတူပြန်ရွေးခံသူနှစ်ဦးကိုအရေးချင်းမပြည့်မီကြောင်းသတ်မှတ်ကြေညာပြီးတဲ့နောက်ရှင်ပြိုင်သူမရှိမဲခွဲစရာမလိုပဲသမရဖြစ်လာတာပါလူဒီများထင်ရှားပြီးသားပုံကိုတူအနံ့ရအောင်အသေးချာအကွက်ချစီစဉ်ခဲ့တာဆိုပြီးလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေပေါ်မှာဝေဖန်ပြောဆိုကြတာတွေထွက်လာပြီးတဲ့နောက်အခုဆန္ဒပြပွဲဖြစ်လာတာပါစင်ကာပူနိုင်ငံမှာသမရရဲ့အခမ်းကဏ္ဍဟာအများအားဖြင့်ဂုံလူဆောင်သဘောလောက်ပဲဖြစ်ပေမဲ့အစိုးရအဖွဲ့အဓိကယာရုနေရာခံထားမှုတွေကိုဗီဒီယိုအနာသုံးပြီးပယ်ချနိုင်တယ်လို့တိုင်းပြည်အရန်ဗန္ဒာငွေအမြောက်အများကိုထိမ့်သိမ်းဆော့ဆော့ရတဲ့တာဝန်လည်းရှိပါတယ်။ဆန္ဒပြသူတွေကတော့သူတို့ဟာသမရကိုကန့်ကွက်တာမဟုတ်ဘဲဒီမိုကရေစီနှိကျမဲပေးရွေးချယ်ခွင့်မရတဲ့စနစ်ကိုစန့်ကျင်တာသာဖြစ်တယ်လို့ပြောကြပါတယ်။ဆန္ဒပြသူ2000လောက်ရှိတယ်လို့စစ်စင်သူတွေကပြောပေမဲ့ AFP သတင်းတောက်တူရေထွက်တာအရတော့800လောက်ပဲရှိပါတယ်။